နှစ်ပြီးတော့ကလွတ်တော်အဆောက်အုံကိုအဝေးထိန်ဒရုန်းယာဉ်နဲ့ရိုက်ကူးဖို့ပြင်ဆင်မှုနဲ့လေကြောင်းပြန်သမှုဆိုင်ရာအဲ့ဥတွေနဲ့ထောင်ချခံထားရတဲ့နိုင်ငံခြားသတင်းထောင်တို့ကိုဒီကနေ့တရားရုံးထုတ်ချိန်မှာတော့နောက်ထပ်တရားစွဲဆိုထားစေမှုတွေရုပ်သိမ်းဖို့ရှောက်လက်ချက်ကိုပေးချပြီးလဝကအဲ့ဥတွေနဲ့ထပ်မံတရားစွဲဆိုလိုက်တယ်လို့အမှုလိုက်ရှင်တွေကပြောပါတယ်။အခုလိုသတင်းသမားတွေပေါ်ထောင်ဒဏ်ချမ်းပိတာတော့နောက်ထပ်ဥပဒေပုံမှန်အမျိုးမျိုးတက်ပြီးတော့ထပ်မံတရားစွဲဆိုဖို့ပြင်ဆင်နေတဲ့အပေါ်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဒီမိုကရေစီအစိုးရရဲ့ပုံရိပ်တွေကိုထိခိုက်စေတယ်လို့သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေဘက်ကဝေဖန်လိုက်ပါတယ်။မဆူမုံကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကနေပြည်တော်ကောင်စီနယ်မြေတွေကလွှတ်တော်အဆောက်အုံကိုအဝေးထိန်ဒရုန်းနဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်ဖမ်းဆီးခံလိုက်ရတဲ့တူရကီနိုင်ငံအခြေစိုက် TRT သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတောက်အမျိုးသမီးစင်ကာပူနိုင်ငံသားအမျိုးသားသတင်းတောက်တို့အပြင်ဘာသာပြန်အဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတောက်ကိုအောင်နိုင်စိုးနဲ့ရင်မောင်းတို့ကိုနေပြည်တော်ဇဗူတီရီမြို့နယ်တရားရုံးမှာရုံးထုတ်ပြီးတော့လေကြောင်းပြန်သမ်းမှုဆိုင်ရာအဥပဒေနဲ့ထောင်နဲ့နှလားစီချမှတ်ပြီးဖြစ်ပါတယ်ဒီကနေ့နိုဝင်ဘာလ28ရက်နေ့မှာတော့သူတို့ကိုတရားစွဲဆိုထားစေအမှုတွေကိုနေပြည်တော်မှာရုံးထုတ်စစ်ဆေးချိန်မှာတော့ရာဇဝတ်ကျင့်ထုံးဥပဒေပုံမှာ431အရာတရားစွဲဆိုမှုကိုရုပ်သိမ်းဖို့ရှောက်လဲချက်ကိုတရားရုံးကပယ်ချလိုက်ပါတယ်ဒါအပြင်ဇဗူတီရီမြို့နယ်လာဝကဦးစီးမှုကနေလာဝကအဥပဒေ731နဲ့ထပ်မံပြီးတရားစွဲဆိုလိုက်တယ်လို့သတင်းသမားတွေဘက်ကအမှုကိုဥပဒေကြောင်းအရလိုက်ပါဆောင်ရွက်ပေးနေသူရှင့်နေဦးခမောင်စောကပြောပါတယ
်ဒီလိုမျိုးတော့ကျွန်တော်တို့အဲ့ဒီ431 application ကိုပယ်လိုက်တယ်ပေါ့ဗျာရုံးကနော်ပြည်မှုတစ်ခုလဲဝန်ကားစစ်ဆေးတာမဟုတ်ဘူးပေါ့ဗျာပြည်မှုတစ်ခုကdrone လွှတ်တင်တာတစ်ခုက drone ကိုနိုင်ငံအတွင်းတာပေါ့ဗျာနော်အဲ့ဒါမတူဘူးပေါ့အဲ့လိုတို့ပြီးတော့ပယ်လိုက်တယ်ဒါတော့ကထူးထူးခြားခြားလက်တော့ခတ်တယ်လာတယ်အဲ့ဒီမှုကတော့ immigration app အဲပုံမှန် 731 နဲ့တက်လာတယ် overseas ပေါ့အဲ visa တက်တန်းကျော်လွန်ပြီးနေဆိုင်နေရဲ့ဆိုပြီးတော့ဟုတ်ကဲ့နိုင်ငံရေးမှုအကိုဆွဲတာဟုတ်ဗမာနည်းအောင်မပါဘူးဦးစည်းမှုရနေပြီးတော့မှတရားလိုလုပ်ပြီးတော့အဲလူမှုကြီးကြပ်ရေးအဲ့ဥပဒေပုံမှာ73နဲ့ဆွဲတာဖြစ်တာကတော့တစ်နှစ်အထိထောင်ဒဏ်ဖြစ်စီငွေဒဏ်ဖြစ်စီတစ်နှစ်အလုံးဖြစ်စီချမှတ်နိုင်တယ
်အခုလာမဲ့ဒီဇင်ဘာလ4ရက်နေ့မှာလဲထပ်မံရုံးထုတ်စစ်ဆေးချိန်မှာတော့သူတို့ကိုတပ်ဆိုင်ရာကတရားစွဲဆိုထားတဲ့ပုံမှန်တွေနဲ့ပတ်သက်ပြီးဆက်လက်စစ်ဆေးမှာဖြစ်တယ်လို့ရှင်နေဦးခင်မောင်စောကပြောပါတယ
်ပုံမှန်ဒီနေ့ဖတ်ပြရုံနဲ့ရှိတယ်တင်နေစားရှိတယ်ရှေ့ချင်းကြမှာဒီဥစ္စာကိုကျွန်တော်အခြေတော့ပြောကြဆိုကျွန်တော်ကိုယ်လည်းပါဝါမတင်နေဘူးဘုရားရှိခိုးတဲ့ကြည်နာနဲ့တကားကိုတက်ခတ်တဲ့ကြောင်တင်ရဲ့နှစ်ခုပဲအဲ့တော့အဲ့ဒီအချိန်ကြမှာတင်မှာတို့သုံးမှုရင်ဆိုင်ရတာပေါ့ဗျာတမှုရောကြီးချလိုက်တယ်ပေါ့ဗျာ
သတင်းမီဒီယာလွတ်လပ်ခွင့်အပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နောက်ဒီမိုကရေစီစနစ်ဖော်ဆောင်မှုကြိုးပမ်းနေတဲ့ NND ပါတီဦးဆောင်တဲ့အရသာအစိုးရလက်ထက်မှာအခုလိုသတင်းသမားတွေပေါ်မှာဖမ်းဆီးထောင်ချမှုတွေနဲ့ဥပဒေပုံမှားတွေအမျိုးမျိုးတက်ပြီးတော့ထပ်ပြီးတရားစွဲဆိုဖို့ပြင်ဆင်နေတဲ့အပေါ်ဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေပါတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်လှုပ်ရှားဆောင်ရွက်နေသူကဗျာဆရာမောင်ဆောင်ခါကဝေဖန်ပြောဆိုလိုက်ပါတယ
်ဒီပထမတက်မှုနဲ့ကျွန်တော်ဒီလေအဥ်ရင်းနဲ့ဒီအဲပထမပြည်တယ်အကြပြီးတာနှစ်လချပြီးသွားပြီတကယ်ဒီလောက်ဆိုရင်ကိုအဲချိန်နဲ့တင်တယ်ပေါ့အညိုတကြီးနဲ့ဒီဟာအယူရွေးရဲရှိရှိနဲ့ကိုထောင်ထဲကိုကြားရိုက်ထည့်ထားနိုင်အောင်ဆိုပြီးအဲ့လိုရှိတိမြပုံမာရီနဲ့အကုန်ကောက်ဆွဲတက်ပြီးတော့ထောင်ထဲဆွဲထည့်ထားတာမျိုးဆိုတော့လုံးဝမဖြစ်တင်ဘူးပေါ့နော်ဒီလောက်ကြီးကြီးပေါ့နော်ဒီဥတွေတွေတခုပြီးတခုကိုနည်းဥတွေတော်များများစွာနဲ့သူ့ကိုထောင်ထဲကိုကြားရိုက်ထည့်ထားဖို့ကြိုးစားတာမျိုးမလို့ဘယ်ရှိရကောင်းနေတဲ့စားပြီးအမလို့ဆောင်ပြင်းနေတယ်ကျွန်တော်တို့
ဒါအပြင်အခုလိုတက်ဆိုင်ရာကတရားစွဲဆိုမှုတွေအပြင်အခုနောက်ပိုင်းမှာတော့အကဲဆက်မခံတဲ့သတင်းအချက်အလက်ဖော်ပြမှုတွေနဲ့ပတ်သက်လို့သတင်းမီဒီယာသမားတွေအပေါ်မှာရွေကျက်ရှိရှိနဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေလည်းပိုများလာတယ်လို့မောင်ဆောင်ခါကပြောပါတယ
်မီဒီယာကနည်းနည်းလေးလွယ်လာကြတယ်အဲ့ဒီကိုထောင်ရင်းထည့်မယ်အဲလို့တုံးသွားတာမသားတဲ့မဟုတ်ဘူးဒီပြာဒီမက်အက်တာကိုပေးထားမှာဆိုရင်လေဒီဝဲကအက်တာကိုတက်မယ်ဖြတ်မယ်ဒီချင်းချောက်တာကြီးကြီးအဲဒါကျွန်တော်ရဲ့တုံလာတွေ့လာမြင်လာတယ်ဗျာဒါတကယ်ဝင်ကိုပဲဒီ online မှာတကယ် profile အမှန်နေလေကိုပြောနေရတာကြီးကျွန်တော်ကတုံလာတယ်ဗျာမီယာဒီပေါ်မှာဒီလိုဖိနှိပ်နေတဲ့ဟာကြီးနဲ့ပတ်သက်ပြီးဘသူကပဲလှုပ်လို့ဟိုလက်ရှိ NND ဆူရပဲခေါင်းဆောင်မကြည့်ရတော့တောင်းယူရမယ်အဲ့တော့တိကျပြီးတော့ဆူရကြီးကအချိန်မှာသူကဒါပေါ်မှာဒီဟာကိုတာဝန်ယူပြီးတော့ဖြည့်ရှင်းတာမျိုးတွေနောက်ကဖြည့်လျှော့တာမျိုးတွေမဖြစ်မနေလုပ်ပေးဖို့လိုတယ်မှာနောက်တစ်ခါနိုင်ငံပြတ်မယ်ဒီ NLD ဆိုရနိုင်ငံပြတ်မယ်ဒီ NLD ကိုဦးဆောင်တဲ့တောင်ရောင်ရှိကြည့်ရဲ့နိုင်ငံပြတ်လိမ့်မယ်လို့ကျွန်တော်ထင်တယ်ဗျာ
နေပြည်တော်လွှတ်တော်ကို drone နဲ့ရိုက်ကူးဖို့ပြင်ဆင်တဲ့သတင်းသမားတွေကိုအတွင်းကုန်ထုတ်ကုန်ဥပဒေနဲ့တရားစွဲဆိုခဲ့တာဖြစ်ပြီးအမှုထင်ရှားပြီးအပြစ်ရှိတယ်ဆိုရင်တော့အနည်းဆုံးထောင်နဲ့၃နှစ်ထိကြာခံရမှာဖြစ်ပြီးငွေဒဏ်လည်းချမှတ်နိုင်ပါတယ်နောက်လာဝကဥပဒေချိုးဖောက်မှုနဲ့လည်းထပ်တိုးထောင်နဲ့ချမှတ်ခံရနိုင်ခြေရှိနေပါတယ်ရှင်